တောင်တရုတ်ပင်လယ်ရင်းကစွန့်ရင်ပါဝင်အရင်းမြစ်ကျွေးဝါးတဲ့နယ်မြေပိုင်ဆိုင်မှုတွေညှင်းပွားနေရမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအာဆီယံအသင်းဝင်တွေကြားသွေးခွက်ဖို့ဖန်တီးနေတယ်လို့ဝေဖန်နေတာတွေကိုတရုတ်နိုင်ငံကလက်မခံပယ်ချလိုက်ပါတယ်အခြေရင်ဖြစ်နေရတဲ့ကိစ္စမှာအားနည်းတဲ့တိုင်းပြည်တွေနဲ့တနိုင်ငံချင်းစီသာဖြစ်ရှင်းနေတဲ့အတွက်အဖွဲ့ဝင်ဆယ်နိုင်ငံကြားညီညွတ်သွားမှာကိုတရုတ်နိုင်ငံကမလိုလားဘူးလို့အကဲကတ်တွေထောက်ပြနေတာပါဒါပေမဲ့လည်းတရုတ်စိုးရပိုင်းစင်ဝါတရင်ကတော့ဆွဆွဲချက်ကိုပယ်ချလိုက်ပြီးတရုတ်နဲ့အင်းနီးချင်းနိုင်ငံတွေကြားယုံကြည်မှုတွေပြပြအောင်အနောက်နိုင်ငံတွေရဲ့ကြိုးပမ်းမှုအဖြစ်နဲ့တုံ့ပြန်လိုက်ပါတယ်ပြီးခဲ့တဲ့လတဲ့အာဆီယံထိပ်သီးဆီယိုပွဲကမ္ဘောဒီးယားနိုင်ငံမှာကျင်းပစဉ်တောင်တရုတ်ပင်လယ်အရေးထိထိရရောက်မကင်တွင်နိုင်ခဲ့ရကတရုတ်နိုင်ငံပေါ်ဝေဖန်မှုတွေလည်းကြီးထွားလာတာပါအာဆီယံတက်တန်း55နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပူးတွဲကြေညာချက်တောင်မထုတ်ပြန်နိုင်တဲ့အဖြစ်မျိုးကြုံခဲ့ရတာဟာတရုတ်နိုင်ငံရဲ့နိုင်ငံရေးဖိအားတွေကြောင့်လို့ဆက်စစ်သူတွေပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ဆိုရသတင်းစာမှာတော့အမေရိကန်ဆိုရကိုရည်ညွှန်းပြီးဒေတာရင်းဩဇာချင်းခွင့်ရှာထိန်းကြီးဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်အာရှမှာသွေးခွဲဖို့အနောက်နိုင်ငံတွေကကြိုးပမ်းနေတာလို့တုံ့ပြန်ရေးသားထားတာဖြစ်ပါတယ်။